ပီအာခေါ်အချိုးကျကိုစားပြုစနစ်ကျင့်သုံးဖို့အဆိုကိုထောက်ခံသူနဲ့ကန့်ကွက်သူစုစုပေါင်း10ဦးကဒီနေ့သူတို့သဘောထားတွေကိုပြည်သူ့လွှတ်တော်မှာတင်ပြဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ပြည်ထောင်စုကြမ်းခံရေးနဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်ကိုယ်စားလှယ်3ဦး၊စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကလွှတ်တော်ကိုယ်စားလှယ်2ဦးနဲ့တိုင်းရင်းသားစီလုံးညီညွတ်ရေးပါတီက2ဦးတို့ကပီအာစနစ်ကိုတိုင်းဒေသကြီးတွေမှာကျင့်သုံးမယ်ဆိုတာကိုထောက်ခံခဲ့ကြပါတယ်။ပီအာစနစ်ကိုပြည်내တွေမှာကျင့်သုံးမှာကိုလက်မခံပေမဲ့တိုင်းဒေသကြီးတွေမှာကျင့်သုံးမယ်ဆိုတဲ့အတွက်ထောက်ခံကြောင်းစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူကအခုလိုဆွေးနွေးခဲ့ပါတယ်
။လက်ရှိကျွန်တော်တို့မြန်မာနိုင်ငံကိုကြည့်မယ်ဆိုလို့ရှိရင်ပီအာစနစ်ဟာဆိုလို့ရှိရင်ကောင်းတယ်လို့ယူဆပေမဲ့ကျွန်တော်တို့တိုင်းရင်းသားဒေသတွေမှာလက်ရှိအနေအထားအရဒီစနစ်ကိုနားလည်ဖို့အတွက်ကျွန်တော်တို့အချိန်ပေးရမယ်။ကျွန်မအနေနဲ့ဒီစနစ်ကိုကောင်းတယ်လို့သုံးသပ်တော့လေလက်ရှိကျွန်တော်တို့ပြည်내တွေမှာဆိုလို့ရှိရင်တော့ဒီစနစ်ကဆိုလို့ရှိရင်သုံးဖို့အတွက်ဆောနေပါသေးတယ်ကိုပိုင်အုတ်ချုပ်ခွင့်ရဒေသနဲ့ပြည်နယ်များမှာဒီစနစ်ကိုမကျင့်သုံးမနဲ့တိုင်းဒေသခုနှစ်ခုမှာကျင့်သုံးမယ်ဆိုတဲ့ကိစ္စရပ်ကိုကျွန်မအလေးနဲ့ထောက်ခံပါတယ
်ထောက်ခံဆွေးနွေးသူတွေကပီအာစနစ်ကိုသာကျင့်သုံးပြီးရွေးချယ်တင်မြောက်ခွင့်ရခဲ့မယ်ဆိုရင်လွှတ်တော်ထဲမှာပါတီကြီးပါတီငယ်အားလုံးကိုစားပြုနိုင်မယ့်စနစ်တစ်ခုဖြစ်တာကြောင့်ပါတီစုံဒီမိုကရေစီစနစ်ကိုအကောင့်ထဲဖော်နိုင်မှာဖြစ်ကြောင်းဆွေးနွေးခဲ့ကြပါတယ်ကန့်ကွက်သူတွေကတော့ပီအာစနစ်ဟာလွှတ်တော်ကိုယ်စားလှယ်တွေကိုပြည်သူတွေရဲ့မဲဆန္ဒနဲ့ရွေးချယ်နိုင်ကြောင်းပြဋ္ဌာန်းထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်နေကြောင်းထောက်ပြဆွေးနွေးခဲ့ကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကအခုလိုကန့်ကွက်ဆွေးနွေးခဲ့ပါတယ်
။ယခုပီအာစနစ်ကျင့်သုံးကျင်နေဆိုရင်ကျင့်သုံးမယ်ဆိုရင်အဲ့ဒီစနစ်ကိုကျင့်သုံးနိုင်ဖို့ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းပြီးပြီလားဦးစွာကြည့်ရမှာဖြစ်ပါတယ်။မပြတ်ထားရသေးရင်ဖွဲ့စည်းပုံအခြေခံဥပဒေကိုစန့်ကျင်ပြီးပီအာနဲ့ဆိုင်တဲ့ရွေးကောက်ပွဲဥပဒေများကိုရေးဆွဲပြဋ္ဌာန်းဖို့ဘယ်လိုမှမရနိုင်ပါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းနဲ့သက်ဆိုင်နေတဲ့အဆိုတရဖြစ်နေပါတယ်ဥပဒေတစ်ခုဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မဆန့်ကျင်မှသာအာဏာသက်ရောက်မှာဖြစ်ပါတယ်ဥပဒေပြုသူသည်ဥပဒေချိုးဖောက်သူမဖြစ်เสียဆိုတဲ့ဆိုးရိုးစကားကိုမမေ့မလျော့ကြံ့ထုလိုအပ်ပါတယ်ဒိုင်းသားစီလုံးညီညွတ်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးတို့ကိုလည်းထိခိုက်ဆုံးရှုံးမှုမရှိစေရန်အလေးနဲ့ထားရမှာဖြစ်ပါတယ
်ပီအာစနစ်ကိုတိုင်းရင်းသားပါတီတွေကကန့်ကွက်တဲ့အနေနဲ့အစိုးတင်သွင်းတဲ့မနေ့ကနဲ့ဒီနေ့နှစ်ရက်စလုံးပြည်သူ့လွှတ်တော်အစည်းအဝေးကိုမတက်ရောက်ကြသလိုကန့်ကွက်စာကိုပြည်သူ့လွှတ်တော်ဥက္ကရာသူရဥရွှေမန်းထံတင်ပြထားပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်တန်နာကအခုလိုကန့်ကွက်ဆွေးနွေးခဲ့ပါတယ
်ရေကောက်ပွဲစနစ်ကိုပြောင်းလဲကျင့်သုံးတာဒီနိုင်ငံရဲ့ဒီမိုကရေစီအရေးအတွက်လားပါတီများအတွက်လားဆိုတာကိုလည်းပဲတိတိကျကျပြန်လည်စမ်းစစ်ဆေးလိုပါတယ်ပါတီစုံဖြစ်ဖို့ဆိုလို့ရှင်လည်းပဲအခုလွှတ်တော်တွင်မှာလည်းပဲပါတီအစုံရှိပါတယ်အဲ့ဒီပါတီအစုံကပဲနိုင်ငံရဲ့ဒီမိုကရေစီအရေးအတွက်ရှေ့ရှုပြီးလက်မခံဘဲကန့်ကွက်နေကြတာပါဒီစနစ်ဟာအမတ်လောင်းများပြည်သူရဲ့မျက်နှာကိုမကြည့်ပဲပါတီရဲ့နေရာပေးမှုအရယူဖို့ပဲစ조사ကြပါလိမ့်မယ်ကိုယ့်ရဲ့မဲဆန္ဒနဲ့ဒေသခံပြည်သူအများစုရဲ့ယုံကြည်မှုထောက်ခံမှုမရှိလို့ရှုံးသွားတဲ့မဲများတနည်းအားဖြင့်ပြောရင်ဒေသခံပြည်သူအများစုကလက်မခံတဲ့ကိုယ်စားလှယ်သည်ရှုံးသွားတဲ့မဲများကိုတနိုင်ငံလုံးမှစုရှုံးမဲများကိုကောက်တဲကောက်ပြီးနိုင်ငံကိုဥဆောင်မဲ့အပိုင်းမှာဝင်ထိုင်ဝင်ပေးတဲ့ဒီစနစ်ဟာဆိုရင်ပြည်သူကန့်ကွက်ပါရက်နဲ့ညနေပြောင်တိုက်ပြီးခေါင်းဆောင်များနေရာဝင်ထိုင်သူအဖြစ်နဲ့ပြည်သူများကကျမတို့ကိုယ်စားလှယ်များကိုဝေဖန်ကြမှာဖြစ်ပါတယ်အခုလက်ရှိအခြေအနေမှာလည်းပဲအခုကျမတို့ရဲ့အုပ်ချုပ်ရေးအဖွဲ့အစည်းအဆင့်ဆင့်ကိုလည်းပဲကျမတို့ပြည်သူတွေကရွေးချယ်ခွင့်မရပါဘူးတရားစီရင်မှန်းနိုင်မှာလည်းပဲပြည်သူဆန္ဒမပါပါဘူးအခုတခါဥပဒေပြုရေးမှာပါဒီစနစ်ကြောင့်ပြည်သူကိုယ်စားလှယ်များကိုတိုက်ရိုက်မဲပေးခွင့်တိုက်ရိုက်ရွေးချယ်ခွင့်မရှိတော့ဘူးဆိုရင်ကျမတို့နိုင်ငံကဘာနိုင်ငံဖြစ်နေပြီဆိုတာကဘာမှချပြဖို့အင်တာခက်ခဲပါလိမ့်မယ်ဒီမိုကရေစီနိုင်ငံမှာလို့ကြွေးကြော်ပြယုံတတ်တတ်ပဲဖြစ်နေပါလိမ့်မယ်
တိုင်းရင်းသားပါတီတွေပီအာစနစ်ကိုဘာကြောင့်ကန့်ကွက်တယ်လဲဆိုတာကိုဖလုံဆောဒီမိုကရက်တစ်ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစောသိန်းအောင်ကအခုလိုတင်ပြဆွေးနွေးခဲ့ပါတယ
်တက်ဆိုင်ရာပြည်နယ်ဒီမှာသာအားထားတဲ့ရှင်မြန်းတဲ့တိုင်းရင်းသားပါတီများနေနဲ့ပီအာဟာတိုင်းရင်းသားများရဲ့အခွင့်အရေးကိုပုံမဆုံးရှုံးစီတယ်လို့ဆုမြင်ကြပါတယ်တနိုင်ငံရဲ့မဲဆန္ဒနဲ့ဒါချိုးချမယ်ဆိုရင်နိုင်ငံတွင်းမှာကွက်ကွက်လေးတော့ရှိတဲ့တိုင်းရင်းသားများရဲ့ကျရှိနေတဲ့မဲချိုးရာတနိုင်ငံလုံးမှာရှိတဲ့မဲချိုးပင်နဲ့ဘယ်လိုမှရှင်းတာရင်းမရှိနိုင်တဲ့အတွက်တရားနည်းလမ်းမကျတဲ့ရေကောက်ပွဲစခုဖြစ်ကြောင်းတိုင်းရင်းသားပါတီများကယုတ်ကြည်လက်ခံကြပါရဲ့
။လာမယ့်ရွေးကောက်ပွဲတွေမှာပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေရွေးချယ်တဲ့အခါတိုင်းဒေသကြီးတွေမှာသာကျင့်သုံးဖို့တင်ပြထားတာဖြစ်ပါတယ်။ပီအာစနစ်ကိုကျင့်သုံးရွေးချယ်ဖို့အမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စင်ကမနေ့ကပြည်သူ့လွှတ်တော်မှာတင်ပြခဲ့တာဖြစ်ပါတယ်။အဲ့ဒီအဆိုကိုလွှတ်တော်ကိုယ်စားလှယ်10ဦးကဒီကနေ့ဆွေးနွေးခဲ့ကြတာဖြစ်ပြီးကျန်တဲ့လွှတ်တော်ကိုယ်စားလှယ်30ကျော်ကလာမယ့်ပြည်သူ့လွှတ်တော်အစည်းအဝေးတွေမှာဆွေးနွေးကြအောင်မှာဖြစ်ပါတယ်ခင်ဗျာ။